Kenya နိုင်ငံကကျောင်းအိတ်ကျောင်းစာအခြေခံမူလာတန်းကျောင်းဆောင်တစ်ခုမိလောင်မှုဖြစ်ပွားခဲ့တဲ့အတွက်အဲ့ဒီမှာအနည်းဆုံးကျောင်းသား18ဦးအသက်ဆုံးခဲ့ပြီးတော့73ဦးကပြင်းထန်တဲ့မိလောင်ဒဏ်ရာတွေရခဲ့ပါတယ်လို့ရဲတပ်ဖွဲ့ကဒီကနေ့စက်တင်ဘာလ6ရက်နေ့မှာပြောပါတယ်။သေဆုံးသူအရေအတွက်ကထပ်ပြီးတော့တိုးလာနိုင်ပါတယ်။နိုင်ရီခိုင်ထဲမှာရှိတဲ့ Hillside Andra Rasha အခြေခံမူလာတန်းကျောင်းမနေ့တုန်းကဘာကြောင့်မို့လို့မီးလောင်ခဲ့တယ်ဆိုတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးနေပြီးတော့လိုအပ်တဲ့အရေးယူမှုတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်ကင်ညာသမ္မတဝီလျံရူတိုကလည်းအင်မတန်မှစိတ်မချမ်းမြေ့ပွဲကောင်းတဲ့ဖြစ်ရဖြစ်နေပြောဆိုပြီးတော့တာဝန်ရှိတဲ့သူတွေကိုအရေးယူသွားမယ်လို့ပြောပါတယ်ကင်ညာမှာတော့ကျောင်းရေးကျောင်းစာစာတင်ကျောင်းတွေမှာမကြာခဏမီးလောင်မှုဖြစ်ပွားလေရှိပါတယ်ကင်ညာမှာကျောင်းသားမိဘတွေကအိမ်နဲ့ကျောင်းအသွားပြန်လုပ်နေရတဲ့အချိန်ကုန်တက်တာစေပြီးတော့ကလေးတွေစာတင်ချိန်ပိုရစေမယ်ဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ကလေးတွေကိုမူလာတဲ့အရွယ်ကလေးကနေစလို့ကျောင်းရေးကျောင်းစာစာသင်ကျောင်းတွေမှာထားပြီးတော့ပညာသင်ယူစေတာဖြစ်ပါတယ်ရှင်။